နိုင်ငံရေးပါတီများမှတ်ပုံတင်ခွင့်နောက်ဆုံးရက်အထိတရားဝင်နိုင်ငံရေးပါတီပေါင်း80ကျော်ရှိပြီးစီးစစ်ဆဲဆယ်ပါတီကျော်ရှိနေတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ပွဲရှိတဲ့နိုင်ငံရေးပါတီပေါင်းက80ကျော်သွားပြီဖြစ်ပါတယ်။လက်ရှိမှာတော့မဲဆင်းကိုအဓိကထားပြုစုနေတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့ဗန္ဒာရေးဆိုင်ရာအခက်အခဲတွေလည်းရှိနေတယ်လို့ကော်မရှင်ရဲ့တာဝန်ခံတဦးကပြောပြပါတယ်။ဒီနှစ်ထဲကျင်းပမယ်လို့ပြောထားတဲ့ရွေးကောက်ပွဲမှာအများလက်ခံနိုင်တဲ့အနေအထားဖြစ်စေဖို့ရွေးကောက်ပွဲကော်မရှင်ကဘာတွေပြင်ဆင်နေသလဲဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံရေးပါတီတင်များမှတ်ပုံတင်ခြင်းကိုတော့ AB လ30ရက်နေ့ကြာတာရီနေ့ကနောက်ဆုံးရက်ဖြစ်ပါတယ်။ AB 30ရက်နေ့နောက်ဆုံးရက်အထိရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့တရားဝင်မှတ်ပုံတင်ကြပြီးနိုင်ငံရေးပါတီပေါင်း83ပါတီရှိနေပြီးစီစစ်ဖို့နောက်ထပ်လည်းတရားစင်လောက်ရှိနေသေးတယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ပြောခွင့်ရဦးဝင်းကိုကပြောပါတယ
်။ပါတီစစ်လျှောက်ထားမှုကိုတော့ကျွန်တော်တို့ကြေညာချက်ထုတ်ထားပါတယ် AB ဒီနေ့ပေါ့နော်။ဒီ AB လ30ရက်နေ့နောက်ဆုံးလျှောက်ပါဒါမှမဟုတ်ရင်ရွေးကောက်ပွဲကိုမှီမှာမဟုတ်တော့ဘူးဆိုပြီးတော့ဒါတော့ကြီးညာချက်ထုတ်ထားပါတယ်တရားဝင်အဲ့တော့လျှောက်ထားစေပေါ့လေဒီရက်မတိုင်ခင်လျှောက်ထားတဲ့အဖွဲ့တွေကတော့သူဥပဒေနဲ့ညီစီစစ်ပြီးတော့ဟိုမှတ်ပုံတင်ခွင့်ပြုသွားဖို့ရှိပါတယ်ကျွန်တော်တို့တရားဝင်မှတ်ပုံတင်ပြီးတဲ့ပါတီကတော့83ရှိသွားပါပြီနောက်ထပ်လျှောက်ထားစေကတော့ကျွန်တော်အရေးတွက်မမှတ်မိဘူးပြ10ခုလောက်တော့ရှိမယ်ထင်တယ်
နိုင်ငံရေးပါတီတွေမှတ်ပုံတင်ပြီးမှာတော့ရွေးကောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေမှတ်ပုံတင်ကြဖို့ရှိပါတယ်။လွှတ်တော်ကိုယ်စားလှယ်တွေမှတ်ပုံတင်အပြီးမှာမဲဆွယ်စည်းရုံးရေးကာလရောက်ရှိမှာဖြစ်ပါတယ်။လောလောဆယ်မှာတော့နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုကိုရက်ပေါင်း60တိုးပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကတိပေးထားပေမဲ့တရားဝင်တော့ထုတ်ပြန်ကြေညာတာမရှိသေးပါဘူး။ရွေးကောက်ပွဲတွေကိုတော့ဒီနှစ်အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းနဲ့မှာကျင်းပမယ်လို့ကြေညာထားပြီးအခုတော့တနိုင်ငံလုံးမဲဆန္ဒရှင်စည်းရုံးတွေကိုရွေးကောက်ပွဲကော်မရှင်ကတည်ထောင်ပြုစုနေပါတယ်။ပြီးခဲ့တဲ့နှစ်ထဲတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ခံထားတဲ့သံခေါင်းစည်းရုံးပေါ်မှာအခြေမခံပဲပြည်내နဲ့တိုင်းအသီးသီးတို့မှရက်ကွက်လိုက်မဲဆင်းတွေကိုပြုစုနေတာဖြစ်ပါတယ်။မဲဆန္ဒရှင်အသိပညာပေးရေးလုပ်ငန်းကိုလည်းမေလအတွင်းမှာစမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကျုံ့တွေ့နေရတဲ့စိန်ခေါ်အကဲဆမ်းမှုတွေနဲ့ပတ်သက်ပြီးလည်းသူ့အမြင်ကိုဦးဝင်းကိုကအခုလိုပြောပါတယ်
။ရွေးကောက်ပွဲအတွေ့အကြုံနဲ့သလိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေနည်းဥပဒေတော်တော်လုံးလေးတွေလေ့လာစရာစာအုပ်စာဆောင်တွေလည်းအားနည်းပါတယ်။အဲ့ဒီတော့ပြောမယ်ဆိုရင်ကျွန်တော်တို့ UPC အပါဝင်ပေါ့လေ။နိုင်ငံရေးပါတီများရောတခြားရပ်ဖက်အဖွဲ့အစည်းတွေရောမဲဆန္ဒရှင်တွေရောဟာရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရပြတ်ထန်းထားတာတွေကိုတိတိကျကျသိရှိမှုအားနည်းပါတယ်။အဲဒါကြောင့်မလို့ဒီဗုဒ္ဓ education ပေါ့အထူးအားဖြင့်ကျွန်တော်တို့မဲဆင်းပြုစုခြင်းရောမဲဆန္ဒရှင်အသိပညာပေးခြင်းရောအဲ့ဒီကိစ္စတွေမှာကျွန်တော်တို့ဟိုအာယုံစိုက်ပြီးတော့ဆောင်ရွက်နေရတဲ့အနေအထားရှိပါတယ်။အဲ့ဒီလိုဆောင်ရွက်တဲ့အခါမှာအထူးသဖြင့်တော့ကျွန်တော်တို့နိုင်ငံကျွန်တော်တို့စီမရရှိတဲ့ဒီနိုင်ငံတော်ကခွဲခွင့်ပေးနိုင်တဲ့ budget အရာဟိုအများကြီးအားနည်းပါတယ်ဒါခင်မိတဲ့နိုင်ငံတွေကိုပြီးအောင်ကျွန်တော်တို့အများကြီးစူးစမ်းရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ရဲ့အဓိကအစဉ်ခေါ်မှုပါပဲနောက်လက်ဆွဲစာဆောင်လိုခါမျိုးတွေကတော့ကျွန်တော်တို့တိမတ်ဖွဲ့ရအဖျားပြားတွေလည်းကျွန်တော်တို့ပြုစုထားပြီးပါပြီသို့တော်လည်းပဲဟိုပုံနှိပ်ပြီးတော့ distribution လုပ်ဖို့အထိကျွန်တော်တို့မှာဒီဟို budget အကန့်အသတ်ရှိပါတယ်အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့တချို့အကူအညီတွေရှားဖို့လည်းပဲသူတို့ကတော့ဂရီးပြူတာရှိပေမဲ့အခုချိန်ကြီးတော့ဝင်မလာသေးပါဘူ
းမြမရွေးကောက်ပွဲချင်းပါရီလုပ်ငန်းစဉ်မှာနိုင်ငံတကာဘက်ကရောဘလောက်ထဲထဲဝင်ဝင်ဆောင်ရွက်နေတယ်လဲဆိုတာကိုလည်းဦးဝင်းကိုကအခုလိုပြောပြပါတယ
်ရေပူရခြုံပြီးပြောရရင်တော့ကျွန်တော်တို့အဓိကအားဖြင့်ကျွန်တော်တို့ရဲ့ဒီ capacity varying အပိုင်းပေါ့လေနိုင်ငံတကာရွေးကောက်ပွဲအသိပညာတိုးပွားရေးအတွက်ကိုကျွန်တော်တို့ UEC staff တွေရောနောက်နိုင်ငံရေးပါတီများရောနောက်CSO အဖွဲ့အစည်းများရောအဲ့ဒီအဖွဲ့အစည်းတွေကိုဟိုရွေးကောက်ပွဲကျွန်တော်တို့နိုင်ငံအတွေ့အကြုံနဲ့တဲ့အတွက်နိုင်ငံတကာစာနှုန်းတွေကိုသူတို့လေ့လာနိုင်အောင်ပြီးရင် workshop တွေဒီလိုနိုင်ငံတကာလေ့လာရေး mission တွေမှာထည့်ပြီးတော့ဆက်လွှတ်ဆောင်ရွက်နေပါတယ်။မဲဆန္ဒရှင်စီရင်ပြုစုခြင်းကိစ္စတွေနောက်တစ်ခါကျွန်တော်တို့ရဲ့မဟာဗျူဟာစီမံကိန်းပေါ့လေ strategic plan ရေးဆွဲရေးကိစ္စတွေမှာဤပညာဆိုင်ရာရောတချို့ workshop ရဲ့ဒီ workshop တွေမှာကုန်ကြတဲ့ funding ပေါ်လေဒီဈေးစကားတွေရောကြက်ခံပြီးတော့သူတို့ဆောင်ရွက်ပေးနေပါတယ
်ရွေးကောက်ပွဲကာလအတွင်းနိုင်ငံတကာစောင့်ကြည့်ရေးဖြစ်နေတော့ရွေးကောက်ပွဲကျင်းပချိန်မှာစောင့်ကြည့်လေ့လာဖို့အတွက်ကာလတို့အဖြစ်နဲ့ဥရောပတမကနဲ့အမေရိကန်အခြေဆိုင်ကာတာဖောင်ဒေးရှင်းတို့နဲ့သဘောတူညီမှုရထားပြီး ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ ဆောင်ချည်ရေးအတွက်တော့နိုင်ငံတကာရဲ့ကန့်လန့်မှုသိပ်ပြီးမရှိသေးဘူးလို့လဲရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်ရှင်။